ယာရုကဖယ်ရှားခံထားရတဲ့အီဂျစ်သမ္မတမော်စီကိုထောက်ခံသူတွေစတဲ့ချရာကိုင်ရိုမြို့ကဆန္ဒပြစခန်းနှစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တွေကတန်ကြကားကားတွေဘူလ်ဒိုဇာဆက်ရန်နေရာကြီးတွေမျက်ရည်ရိုးဘုံတွေနဲ့လက်ဖြောင့်တပ်သားတွေအုံပြူပြီးလူစုခွဲခဲ့ရမှာဒါဇင်နဲ့ချီတေဆုံးခဲ့ရတယ်လို့ကိုင်ရိုကလာတဲ့သတင်းတွေမှာဖော်ပြလိုက်ပါတယ်။အသေးအပြောက်စီးရင်နဲ့ပတ်သက်ပြီးတဲတဲကွဲကွဲအတည်ပြုလို့တော့မရသေးပါဘူး။ဒါပေမဲ့ AFP သတင်းတောက်ရဲ့ရည်တွက်ချက်အရ124ယောက်တေဆုံးတယ်လို့ဆိုပါတယ်။လူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်တယ်လို့မွတ်စလင်ညီကိုတော်များအဖွဲ့ကတော့ပြောဆိုနေပါတယ်။အီဂျစ်နိုင်ငံပိုင်သတင်းဌာနကတော့ဆန္ဒပြသူတွေကိုလူစုခွဲခဲ့ရမှာရွရွတဲတဲဖြစ်ပြီးလုံခြုံရေးတပ်ဖွဲ့ဝင်6ယောက်တေဆုံးပြီး66ယောက်ဒဏ်ရာရရှိခဲ့တယ်လို့ပြောပါတယ်။ကိုင်ရိုမြို့အဝင်းအထွက်ယထာခီးစဉ်တွေကိုလည်းအာဏာပိုင်တွေကပိတ်ထားလိုက်ပါတယ်။အဲ့ဒီနေရာတွေကနေမိโกတုံးတွေနဲ့စစ်တပ်ရဟတ်ရင်တွေပြန်ဝဲနေတဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာတွေ့နေရပါတယ်။မိလောင်စီတဲ့ guest ဘူးတွေကင်ဆောင်ပြီးခုခံမဲ့ဆန္ဒပြသူတွေက35ယောက်ကိုဖမ်းဆီးလိုက်တယ်လို့နိုင်ငံပိုင်သတင်းမှာပြောထားပါတယ်။ကိုင်ရိုတက္ကသိုလ်အနီးကနာတာရင်မြင့်ရှိဆန္ဒပြသူတွေစတဲ့ချာရာစခန်းမှာတော့လူတစ်ယောက်မှမကြံတော့ဘဲစစ်တပ်ကတက္ကသိုလ်ကိုဝင်တဲ့လမ်းမကြီးတွေကိုပိတ်ထားလိုက်ပါတယ်။စစ်တပ်အာဏာသိမ်းမှုစန့်ကျင်ရေးမဟာမိတ်အဖွဲ့လှုပ်ရှားသူလေလာမူစတာဖာကတော့လူညို့ရေးတပ်ဖွဲ့တွေကဒီပြည်နယ်မြေအစောပိုင်းမှာလူစုခွဲရေးစတင်ခဲ့ကြောင်းဒီလိုလူစုခွဲယုံနေတဲ့မော်စီထောက်ခံသူတွေရဲ့တောင်းဆိုချက်ကအဆုံးသတ်သွားမှာမဟုတ်ဘူးလို့ VOA ကပြောပါတယ်။အခုလိုအင်အားသုံးလူစုခွဲတာကိုဗြိတိန်၊တူရကီနဲ့ကာတာနိုင်ငံတို့ကပြစ်တင်ရှုံချလိုက်ပါတယ်ရှင်။